အိန္ဒိယသမ္မတနိုင်ငံတော်နေ့နဲ့25ရက်မြောက် AICS အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တန်ကြီးများပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဗုဒ္ဓဘုရင်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပြီးစပ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာနိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်တွေနဲ့အတူ2019စက်တင်ဘာလဝန်ကြီးချုပ်မိုဒီမြန်မာနိုင်ငံလာရောက်ဆိုင်ရာအလေးထားဆွေးနွေးခဲ့တဲ့ကိစ္စရပ်တွေအပါအဝင်နိုင်ငံဆက်ဆံရေးရှေ့လျှောက်ပိုးပြီးခိုင်မာအောင်လုပ်ဆောင်ဖို့အတွက်နည်းလမ်းတွေကိုဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် S. Jayakumarဒီဇင်ဘာလမြန်မာနိုင်ငံကိုလာရောက်ဆင်အိန္ဒိယနိုင်ငံမှာနိုင်ငံခြားရခိုင်ဖွံ့ဖြိုးရေးအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်အကိုသဘောတူလက်မှတ်ရေးထိုးခဲ့ပြီးမှအခုလိုအိန္ဒိယဝန်ကြီးချုပ်နဲ့ဒေါက်ဆာဆုကြည်တို့တွေ့ဆုံတာလည်းဖြစ်ပါတယ်။ဒေါက်ဆာဆုကြည်ကနယူးဒေးလီကသမ္မတအင်္ဂါမှာချင်းပါတဲ့အိန္ဒိယဝန်ကြီးချုပ်နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့တီးတန့်အစည်းအဝေးကိုလည်းတက်ရောက်ခဲ့ပါတယ်။ဒီစီဝေးမှာအိန္ဒိယနဲ့အာဆီယံနိုင်ငံများကြားရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်နဲ့လုံခြုံရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးဒေါက်ဆာဆူကြည်ကတော့မြန်မာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့တယ်လို့အတိုင်းနိုင်ငံရုံးကသတင်းထုတ်ပြန်ပါတယ်။ဒါပြင်ဒေါက်ဆာဆူကြည်ကဗီယက်နမ်ဝန်ကြီးချုပ်နဲ့လည်းတီးတန့်တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတုံ့ပြန်ရေးကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့တာပါ။ကျန်တဲ့ပြည်အာဆီယံဆင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအိန္ဒိယဝန်ကြီးချုပ်ကပြည်내သမှုတရားရေးပြင်ဆိုင်ရာစီးရင်စည်းကမ်းတွေကိုစနစ်တကျချပြီးငြိမ်းချမ်းမှုနဲ့ကျေဝါချမ်းသာမှုတည်ဆောက်ဖို့အာဆီယံနိုင်ငံတွေရဲ့လိုလားချက်ဟာအိန္ဒိယနဲ့ထပ်တူဖြစ်ကြောင်းပြောပါတယ်။ဒါပြင်အာဆီယံနိုင်ငံတွေကိုလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့နဲ့ရေကြောင်းလွတ်လပ်မှုကိုဦးစားပေးလှုံ့ဆော်မှုအတွက်ပံ့ပိုးခဲ့ပါတယ်။